ဒေါက်တာတင်းစုခင်ဗျာမြန်မာနိုင်ငံရဲ့ညီညာရေးဟာပြည်သူတွေပြည်သူဆိုတဲ့နေရာမှာတိုင်းရင်းသားတွေပါလေးစားအောက်ကအထားပြုရတဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရာသားအစိုးရတက်လာပြီးတဲ့နောက်မှာညီညာရေးအလားအလာပိုပြီးကောင်းလာနိုင်မယ်လို့လူတိုင်းကမျှော်လင့်ကြရလိမ့်မယ်ထင်ပါတယ်ဆရာဒါပေမဲ့လက်တွဲမှာအဲ့လောက်ထိတူးတက်မလာသေးဘူးလို့ဆိုရင်မှားမယ်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ဆရာဘယ်လိုသုံးသပ်လို့ပါလဲလက်ရှိအခြေအနေနဲ့တိုင်းရင်းသားတွေပြည်သူတွေအရင်မျှော်လင့်ခဲ့တဲ့မျှော်လင့်ချက်အတိုင်းဖြစ်လာပါရဲ့လားဒီညီညာရေးစာမျက်နှာမှာ
โอเคစိတ်မကောင်းစရာပဲပြောမှာပေါ့နော်ဒီကနေ့အခြေအနေကကြည့်လို့ရှိရင်ညီညာရေးအလားအလာကောင်းတယ်လို့ပြောလို့မရသလိုတိုက်ပွဲတွေလည်းပိုဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လိုဖြစ်တာဘာကြောင့်လဲအဲ့လိုဟိုလေကျွန်တော်တို့ဆက်စဉ်းစားရမှာပေါ့ပထမတစ်ချက်ကတော့ညီညာရေးလုပ်ငန်းစဉ်ကြီးကိုဟိုနေအစ်စ်နဲ့ဒီအစိုးရလက်ထက်မှာစတင်ခဲ့တယ်အဲ့တော့စတဲ့အခါမှာအရင်ကပြောလို့ဆိုလို့မရတဲ့ဟာတွေတိုင်းရင်းသားတွေဘက်ကပုံမှန်လည်းပြောလို့ဆိုလို့ရလာတယ်ရတဲ့အတွက်အဲပြဿနာခက်ခဲတွေကိုလူလူကပို့ပြီးတီးခွန်းရတာဒါတစ်ချက်ပေါ့ဒါကတော့ကျွန်တော်တို့အပြစ်တင်စရာမရှိပါဘူးနောက်တစ်ချက်ကတိုက်ပွဲတွေဘာကြောင့်ပိုများလာကြလဲဘာကြောင့်ညီညာရေးအလားအလာဟာပိုမိန်ကြလဲဆိုတာနှစ်ချက်ရှိတယ်ခင်ဗျာအဲ့ဒါလေတစ်ချက်ကတော့ဒီတော့အောင်ဆောက်စုကြီးဦးဆောင်တဲ့အစိုးရမှာဒီကိစ္စတွေအတွက်အကြီးသွေးညံ့လို့လားဆိုတဲ့တစ်ချက်နဲ့နောက်ဒုတိယတစ်ချက်ကတော့အဲ့ဒီလိုဖြစ်အောင်ဖန်တီးနေတာများရှိသလားဆိုတဲ့သံတရားတစ်ခုဒီနှစ်ခုကြောင့်ဖြစ်ပါတယ
်ဟုတ်ကဲ့
အမှန်တရားကတော့ကျွန်တော်စောင့်အောင်ပါဘ
ုရားဟုတ်ကဲ့အဲ့ဒီနံပါတ်1ချက်ကိုရင်ဆန်းစစ်ပါဆရာအဲ့တော့အကြီးသွေးညံ့လို့လားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးဆရာဘယ်လိုသုံးသပ်ပါလဲ
ကျွန်တော်မြင်တာကတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ energy ဆိုတာဟာတက်နေတဲ့လောက်ကြိုးစားတယ်အစွမ်းကုန်ကြိုးစားတဲ့လူတော်ပြောရမှာပေါ့နော်သူကဖိတ်ခေါ်တယ်ဒီတွင်ကြံစားမှုတွေရှိတဲ့အတွက်လည်းတိုင်းရင်းသားတွေဘက်ကရောလိုက်လျောမှုတွေပူပေါင်းဆောင်ရွက်မှုတွေအဲတော်တော်များများရှိပါတယ်သို့သောအခက်အခဲတွေတော့ရှိတာပေါ့
ဆိုတော့ဟုတ်ကဲ့လူတွေအများစုသုံးသပ်ကြတာကဒေါအောင်ဆန်းစုကြည်အစိုးရမှာလုတ်ပိုင်ခွင့်ဟာအပြည့်အဝမရှိဘူးတကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကြောင့်ဖြစ်တယ်လို့လည်းတွက်ကြတာရှိပါတယ်ဒါရောဆရာမြင်တဲ့အတိအကျအခက်အခဲဟုတ်ပါရဲ့လားဆရာ
အမှန်နဲ့ခင်ဗျာကျွန်တော်လည်းအဲ့ဒါဆက်ပြောမလို့ပါပဲကျွန်တော်လည်းအဲ့လိုသဘောတူပါတယ်အဲ့ဒီအစိုးရဟာတိုင်းပြည်ရေးကြည့်တဲ့အရာတွေကိုကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်မရှိတဲ့အစိုးရတည်းဖြစ်တဲ့အတွက်အခက်အခဲတွေဒီဟာအစိုးရအားနဲ့ချက်လို့မြင်ခံရတယ်လို့ကျွန်တော်သုံးသပ်ပါတယ
်တချို့ကလည်းပြောကြတယ်အဲ့လိုမဟုတ်ဖက်နဲ့ဒေါက်ဆန်းစုကြည်ကို၌ကစစ်တပ်ဘက်ကိုပါသွားပြီးရင်းသွားပြီးလို့သုံးသပ်ကြတာလေးရှိဆရာသူတို့သုံးသပ်တာရောလွန်ပါသလားခံပြင်းပြီးရောများပြောနေရသလားဆရာဘယ်လိုသဘောပါလဲ
အဲ့နှမျိုးလုံးဖြစ်နေတယ်ခင်ဗျာကျွန်တော်တို့မသိနိုင်တဲ့အရာတွေဒီဘာတွေရှိနေတယ်လဲကျွန်တော်တို့မသိဘူး။နောက်ဒေါ်အောင်ဆန်းစုကြည်ကပူပေါင်းဆောင်ရွက်မှုနဲ့သွေးသီးညီညွတ်မှုဆိုတဲ့တက်မတော်ပတ်သက်ရင်ပေါ့နော်လုံနေတဲ့အရာတွေဟာအများအားမေးခွန်းထုတ်ခံရတယ်။အဲ့ဒါလို့လုံတဲ့အတွက်တိုင်းပြည်အတွက်အကျိုးပိုသလားမပိုဘူးလားဆိုတော့မေးခွန်းပေါ့။ဒါခုထိမေးခံနေရတဲ့အတွက်ဒီတန်တရားအကျိုးကိုခံစားတတ်တယ်လို့ကျွန်တော်မြင်နေခင်ဗျာ
။ဟုတ်ကဲ့ဆရာပထမဆုံးပြောခဲ့တဲ့ဒီအသွေးနဲ့ပတ်သက်လို့တခုရဲ့ဒီခင်းနေဆွအောင်တမင်းလုံနေတဲ့အင်အားစုတွေရှိသလားဆိုတဲ့အချက်လည်းဆရာနံပါတ်1နဲ့ပြောခဲ့ပါတယ်အဲ့ဒီချက်ကဆရာဘာလို့ထောက်ပြပြီးပြောတာခင်ဗျာ
အခုကဒီမိုကရေစီတစ်စိတ်တစ်ပိုင်းရှိတဲ့သဘောဆိုတော့တင့်နေတဲ့အဆွေအကိုပြုတ်ကြရေးကိုအတိုက်ခံနေတာလောက်တာအစင်လာတိုက်ပြီးတိုင်းမှာလည်းရှိတယ်ကျွန်တော်တို့ဗမာပြည်မှာလည်းရှိခဲ့တယ်ဒါတစ်ချက်ပေါ့ဒါကတော့ညင်းလို့မရဘူးနောက်တစ်ခုကတိုက်ပွဲတွေဟာဒီတက်မတော်ကပဲအဓိကဟိုလောက်တာတိုက်ချင်သူတို့မတိုက်ချင်တဲ့သူတို့ပါပဲအဲဒါအစင်လာပေါ့နောက်တစ်ခုကဒီတမရဟယောအရင်ကစစ်ဆိုးရလက်ထရောမှာသူတို့ဘက်ကဂုံယူဝင်ကြွားပြီးတော့ဗမာပြည်တနန်တလေးကအကြတာကသိတယ်သိတယ်ဆိုတော့ဂုံယူခဲ့တဲ့စစ်တပ်ဟာဒီကနေ့ကြည့်လိုက်ရင်အရင်စစ်ဆိုးရတော့အိန္ဒိယဘက်ကအခြေပြုတဲ့သဘုံအဖွဲ့အစည်းတွေပဲလက်ခံထားတာရှိပြီးတော့ဒီဆိုးရလက်ထက်မှာဒီဥပမာပြရင်ဥပမာကောင်းဆုံးပြရင် AA ပေါ့နော်ဒီဖွဲ့စည်းဟာသေးသေးလေးရနေအခုတလောက်အောင်ကြီးလာလောက်အောင်ဟာ AA တော်လုံးလို့လားအခြားအကြောင်းတွေလားဒါမဟုတ်စစ်တပ်ကမတိပဲနဲ့ကိုမွေးထားသလားဆိုတဲ့တန်တရားပေါ့နော်ကျွန်တော် AA ကိုပြစ်တင်လို့ပြောတာမဟုတ်ပါဘူးဟိုစစ်တပ်ရဲ့အဲသဘောသဘာဝဟာမိကွန်ထုတ်စရာအကြီးကြီးရှိနေတယ်အဲကြောင့်ဟိုခုလူတိုက်ပွဲတွေဖြစ်နေခြင်းဟာတပ်မတော်ဘက်ကရောနောက်တကအတိုက်ခံတခြားနိုင်ငံရေးအင်အားပါတီတွေအင်အားစုတွေကပါလက်ရှိဆိုအကိုအကျက်တဲဖြစ်အောင်လုပ်နေသလားလို့ကျွန်တော်ဟိုတန်တရားချီးခြင်းဖြစ်ပါတယ်ခင
်ဗျဟုတ်ကဲ့ကျွန်တော် AA ဆိုလို့ AA နဲ့ပတ်သက်ပြီးတခွန်းမေးကြည့်ပါလေအခုတပ်မတော်ကတစ်ဖက်သက်ပြစ်ခတ်ဆွေးကျင်ညာတဲ့လေးလာကွယ်ဆက်သွင်းကျင်ညာတဲ့ဆွေးနွေးနေရာမှာ
အေးအေးထူဖောက်ဝင်ရောက်လာနေတဲ့မြန်မာပြည်အနောက်ပိုင်းရခိုင်ပြည်နယ်ဘက်ကိုချန်လက်ထားပြီးတော့ကျန်တဲ့မြောက်ပိုင်းအစီပိုင်းတွေကိုပဲသူကအေးအပြစ်ခတ်ရဲစဲရဲမကြီးညာတဲ့နေရာမှာသူကအပြစ်ခတ်တွေလုံမယ်ဆိုတဲ့သဘောဟိုကတော့ဒါရှင်းရှင်းလေးပါပဲအဲကြောင့်အေးဘက်ဖြစ်ဖြစ်အနောက်ဘက်ဖြစ်မြင်တာ
နောက်ပဲဒေတာကိုဖြစ်ဖြစ်သူအာရုံစိုက်မယ်ဆိုတဲ့သဘောပဲထင်ပါတယ်ဆိုတော့ကျွန်တော်အိန္ဒိယနဲ့နှိုင်းယှဉ်မိခြင်းနဲ့ဆရာအိန္ဒိယကကမ္ဘာမှာလူမျိုးရေးကွဲပြားမှုအက်သနစ်ဒိုင်ဗာစီတီအများဆုံးတိုင်းပြည်ဖြစ်တဲ့လင်ဂွစ်စတစ်ကယ်လီရောအက်သနစ်ကယ်လီရောပဲအများဆုံးတိုင်းပြည်ဖြစ်တဲ့တချို့နေ့မှာပဲကမ္ဘာမှာလည်းပဲ the biggest democracy in the world ဖြစ်တယ်ဆိုတော့သူတို့ဟာဒီတိုင်းသားတွေလူမျိုးစုတွေကွဲပြားမှုကိုဘယ်လိုပုံစံမျိုးနဲ့ထိန်းထားတယ်လဲဆရာသူတို့စီမှာ
တက်ကတခါမှအာဏာမသိမ်းမှုဆိုတဲ့1948ခုနှစ်ကတည်းကဒီကနေ့သမိုင်းဟာကျွန်တော်တို့အားကြတဲ့အကောင်းသလိုအိန္ဒိယနိုင်ငံသားတွေကလည်းဂုံယူကြတယ်ခင်ဗျကျွန်တော်အိမ်မှာ24နှစ်နေခဲ့တယ်အိန္ဒိယတက်မတော်ကရရှိပြီးကိုနိုင်ကလည်းသူတို့ဂုံယူတာတွေ့ရတယ်ဒါတနည်းအားဖြင့်နိုင်ငံကြီးရင်ကျင်းမှုတစ်ခုအိန္ဒိယမှာကောင်းကောင်းအမြင့်တွေထားတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဒါဖြင့်ဘာကြောင့်လ ုနိုင်ငံနဲ့ရှင်ရမှာပေါ့နော်ကျွန်တော်တို့နိုင်ငံဟာအိန္ဒိယနဲ့မတိမြဲလွတ်လပ်ရေးရတယ်အတူတူကိုလိုနီဖြစ်ကြတယ်အမှဦးတယောက်ထဲကနေဦးဆောင်တဲ့အစိုးရစနစ်သို့မဟုတ်အုပ်ချုပ်မှုစနစ်ပမာပြီးကအခုချိန်ကြီးမြင့်တွေ့တယ်အိန္ဒိယကအဲ့လိုမရှိဘူးအနည်းအားဖြင့်ဟိုအင်္ဂလိပ်စကားလုံးပဲပြောရင် check and balance ပေါ့နော်အဲ့ဒီမန္တန်ကြီးသုံးရက်သူတို့လည်းရှိတယ်ကျွန်တော်တို့လည်းရှိတယ်ကျွန်တော်တို့မန္တန်ကြီးတွေကအခုထိဟိုရန်ရွယ်ပျက်စီးနေတာပေါ့နော်အိန္ဒိယကအဲ့ဒီမန္တန်ကြီးသုံးခုနဲ့နောက်စတုထမန္တန်ပါထိန်းထားနိုင်တယ်အတိကပြောရရင်စစ်တပ်ပေါ့အိန္ဒိယစစ်တပ်နဲ့ကျွန်တော်တို့စစ်တပ်အခြေအနေရှင်းကြည့်လို့ရှိရင်စနစ်ပေါ့နော်အင်အားကြီးတာပြောတာမဟုတ်အိန္ဒိယကတခုနပြောဆိုစစ်တပ်ဟာလည်းတူရီထိတ်ဆုံးအပုဂ္ဂိုလ်ရဲ့အမိန့်ကိုနာခံကြတာဒါအစင်လာပါအဲ့တော့အိန္ဒိယမှာအဲ့ဒီတမရောအကြီးဆုံးထိတ်ဆုံးအကြီးကဲဟာအခု1948နဲ့လွတ်လပ်ရတဲ့တည်းအခုပုဂ္ဂိုလ်ပေါင်း30တိတိပြောင်းသွားပြီခင်ဗျဗမာပြည်မှာဘယ်လောက်ရှိလဲအဲ့လိုပေါ့တူဟာရုံးမှာအများဆုံး3နှစ်ပဲနေခွင့်ရှိတယ်တကယ်ကြည့်လိုက်လို့ရှိရင်3နှစ်တိတာဝန်ထမ်းတဲ့လူ2ယောက်နဲ့အထူးထူးဆက်ဆက်4နှစ်တယောက်ရှိပြီကျန်တာတွေက2နှစ်ကျော် 1 နှစ်ကျော်လောက်ပဲမူထမ်းကြတယ်အချိန်ကြာရင်ဒါအနာယူကြတယ်
အိန္ဒိယနိုင်ငံလွတ်လပ်ရေးနေဆေးပြအခမ်းအနားတွေမှာဆိုရင်လည်းအသွေးအရောင်မျိုးစုံနဲ့တိုင်းရင်းသားဝတ်စုံမျိုးစုံနဲ့ဒီတမတော်အင်အားစုတွေတပ်ဖွဲ့တွေဆေးပြနေတာတွေ့ရတယ်ဆိုတော့သူတို့စီကတပ်ဖွဲ့တွေရောလူမျိုးစုလိုက်လို့ဖွဲ့စည်းထားတာရှိပြဆရာ
အဲရှိတယ်ခင်ဗျာသူတို့ကလူမျိုးစုလို့ပြောရမယ်ဟာရောနောက်တစ်ခါပြီးနယ်လိုက်ပေါ့နော်ပြောမရမြာအလေတမျိုးမျိုးရှိတယ်မှာကောရခတ်တောင်မှာအခုချိန်ကြီးရှိတာပေါ့အဲ့တော့အဲ့တက်တွေကလည်းသူ့ရဲ့အယောင်သူအစုံနဲ့အဲဟိုခြေတက်စည်ရေးပြတာသူအလုံးဟာစဦးစီးချုပ်တူရဲ့အမိန့်အောင်မှာအကုန်လုံးဟိုအာဏာတည်ကြပါတယ
်သူတို့အချင်းချင်းကြားမှာပြည်ပြခါလုံးဝမရှိဘူ
းအဲတမရဟိုအိန္ဒိယမှာညောင်းနေတယ်လို့ရောသူကျွန်တော်ဖတ်လိုက်ရတယ်လို့ကောဟိုတက်တွင်ပြိခါမရှိပါဘူးခင်ဗျလုံးဝမရှိပါဘူ
းနောက်လူမျိုးစုအနေနဲ့အိန္ဒိယနိုင်ငံမှာလူမျိုးစုတွေလောက်ကွဲပြားတယ်တိုင်းရင်းသားတွေနောက်လူမျိုးစုလိုက်ပေးထားတဲ့ပြည်နယ်တွေလည်းအာဇံတို့မနီပူရိုးစသဖြင့်ပေါ့လေအချင်းမြောက်မှာလည်းပဲအများကြီးဖြစ်လာတယ်ဆိုတော့အဲ့လူမျိုးစုအလိုက်ကောပြဿနာဘယ်လိုရှိပါသလဲအိန္ဒိယမှာဘ ਹੁ အစိုးရနဲ့ပြည်နယ်အစိုးရဆိုတဲ့အပြင်လူမျိုးအပြင်ကဗမာပြည်မှာဗမာဆိုတဲ့လူမျိုးနဲ့လူမျိုးကြီးလို့သတ်မှတ်ကြတာပေါ့တိုင်းရင်းသားလူမျိုးငယ်လို့သတ်မှတ်ကြတယ်အဲ့လိုကြီးဆိုတဲ့လူမျိုးကြီးဆိုတာကအိန္ဒိယမှာရှိနေသလားဆရာ
မရှိဘူးလို့ပြောရမှာပေါ့ဟိုပြိပခါတွေတိုက်ပွဲတွေဟိုစသဖြင့်တော့ရှိခဲ့တာပေါ့သို့တော့တိုင်းပြည်ကြီးနဲ့ဆိုင်ရင်တို့ကမရှိဘူးခင်ဗျသူတို့မှလူမျိုးဆိုတဲ့သဘောလုံးဝမရှိပဲနဲ့ဘာသာစကားအတုံးတစ်ခုပဲ꿰ပြတယ်ဥပမာဟင်ဒီစကားဆိုဟင်ဒူစတန်နီစကားအများစုသုံးတယ်ယုံသုံးဖြစ်တယ်သို့တော့အဲ့ဒီဟာကိုအိန္ဒိယနိုင်ငံရဲ့တောင်ပိုင်းတို့နောက်ပိုင်းတို့အရှေ့မြောက်တို့ကအဲ့ဒီဘာသာမသုံးဘူးအဲ့တော့ဒီအခက်အခဲကိုဟိုကျွန်တော်တို့ဟို federal စနစ်အခြေခံဥပဒေနဲ့ထိမ့်ပြီးတော့သူတို့ထိမ့်ညှိပေးနိုင်တယ်အဲ့တော့ဟိုခုနကကျွန်တော်တို့ပြောတဲ့ကိစ္စတွေအပြင်ဟိုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေက federal စနစ်ဖြစ်ပြီးတော့ဒီလူနည်းစုတွေကို ဟိုသူတင့်တင့်မြတ်တာတဲ့ခံစားခွင့်လောက်ပိုင်ခွင့်နေသူပေးထားတယ်အဲစနစ်လည်းရှိတော့အိန္ဒိယကဒါကြောင့်ဒီမိုကရေစီဟူရှင်သန်နေလို့ပြောနိုင
်ဟုတ်ကဲ့ဆိုတော့ဆီကိုမျှော်ကြည့်ရင်မြန်မာနိုင်ငံဟာငြိမ်းချမ်းတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့တော်တော်နဲ့နှိစနိုင်ပါမလားဆရာ
အဲဝန်နေဇာပဲပြောရမှာပေါ့ကျွန်တော်ကတော့ပို့ပြီးတော့မတွေ့ချင်ဘူးဆရာကျွန်တော်တို့တော်တော်ဝေးပါသေးတယ်